တောင်ဆန်းစုကြည်ဟာတမတော်သားတွေနဲ့သူတို့ရဲ့မိသားစုဝင်တွေအများစုနေထိုင်တဲ့ဇယတိရီမြို့နယ်နန်းအောင်ကျေးရွာမှာဟောပြောခဲ့တာဖြစ်ပါတယ်။ဟောပြောပွဲမစခင်မှာပန်းရလန်းဖြိုပြေးဖွဲ့ကလည်းလှုပ်ဆိုးရေးတချင်တွေ NLD ပါတီအောင်နိုင်ရေးတချင်တွေနဲ့လည်းဖြိုပြေးခဲ့တာကိုတွေ့ရပါတယ်။တက်ရောက်လာတဲ့ပြည်သက်တူကတောင်ဆန်းစုကြည်တမရဖြစ်ရင်ဓမ္မနိုင်ငံကိုကလားတွေအုပ်ချုပ်လိမ့်မယ်ဆိုပြီးထိုးနဲ့တိုက်ခိုက်မှုတွေပေါ်ဘလို့ပြောချင်မှတလဲလို့မေးမြန်းတဲ့အခါမှာတောင်ဆန်းစုကြည်ကအဲ့ဒီလိုပြောပြီးစီယုံတိုက်ခိုက်တာတွေဟာအောက်တန်းကြတဲ့နိုင်ငံဖြစ်တဲ့အကြောင်းနဲ့အဲ့ဒီလိုပြောဆိုနေတာတွေကိုနားထောင်စရာမလိုတဲ့အကြောင်းပြောပါရယ်ဒီမိုကရေစီစနစ်မှာပြည်သူတွေကလည်းကိုယ်တော်ဝင်ကိုကြေပွန်မှုလိုအပ်တယ်လို့အာဏာကိုအစိုးရထံမှာပဲပုံအပ်တာမျိုးမဟုတ်တဲ့အကြောင်းအခုလိုပြောပါရယ်ပြည
်သူတွေကလည်းကိုယ်တော်ဝင်ကိုကြေပွန်အောင်လို့တော့လိုပါရယ်အရေးကြီးပါရယ်ဘယ်တော့မှဘယ်အစိုးရကိုမှအားလုံးပုံပြီးတော့မအပ်ထားပါနဲ့လို့ကျွန်မသတိပေးပါရစေဒီကြောအစိုးရအဖြစ်ရင်လည်းပုံပြီးတော့မအပ်ထားပါနဲ့ဘယ်တော့မှမမေ့နဲ့ဒီမိုကရေစီစနစ်မှာဆိုရင်အဓိကဩဇာဟာပြည်သူလက်ထက်မှာရှိတယ်အာဏာဟာပြည်သူလက်ထက်မှာရှိတယ်အဲ့ဒါကိုဘယ်သူကမှထာဝရပုံပြီးတော့အမအပ်တယ်ဘူးရွေးကောက်ပွဲတစ်ခုနဲ့တစ်ခုကြားတစ်ခဏသာဒီအာဏာကိုပေးပြီးတော့စမ်းကြည့်တဲ့သဘောပဲရှိပါတယ
်ဒါပေမဲ့ပြည်သူတွေအနေနဲ့လည်းတမိုးရှိတဲ့မဲတပြားကိုရောင်းမစားဖို့ကိုလည်းခုလိုတိုက်တွန်းခဲ့ပါတယ
်ကျမတို့ပြည်သူကခေါင်းထဲမှာသေးသေးချာချာဆွဲပြီးမှတ်ထားမှာမဲတိုင်းတစ်ခုချင်းတစ်ခုချင်းဟာအင်မတန်မှတန်ဖိုးရှိပါတယ်အဲ့ဒီမဲတွေကိုမဖြုံးပါနဲ့အဲ့ဒီမဲတွေကိုမရောင်းစားပါနဲ့ပေးသမျှတော့ယူပါမဲကိုတော့မပေးပါနဲ့လို့ကျမပြောပြစေတကယ်တော့မဲကိုရောင်းစားတာဟာကိုယ့်ရဲ့အနာဂတ်ကိုရောင်းစားလိုက်တာနဲ့တူတူပဲကိုယ့်ရဲ့အနာဂတ်ကိုဘယ်သူလက်ထဲမှာထည့်ပြီးတော့ရောင်းစားမလဲဘယ်တော့မှရောင်းမစားနဲ့
တော်ဆန်းစုကြည်ကိုပြည်သက်တူကတရားဥပဒေစိုးမိုးရေးအတွက်ဘာတွေစောင့်ရင်းနေပါသလဲလို့မေးမြန်းခဲ့ပါတယ်တရားဥပဒေစိုးမိုးရေးစင်တာတွေကိုမြကြီးနာမန္တလေးနဲ့လာရှိုးတွေမှာဖွင့်လှစ်ထားပြီးတနိုင်ငံလုံးမှာဖွင့်လှစ်သွားမယ်လို့လည်းတော်ဆန်းစုကြည်ကဖြေပါတယ
်အစိုးရမဖြစ်ဘဲနဲ့တရားဥပဒေစိုးမိုးရေးတို့တည်ငြိမ်ရေးတို့အတွက်ကိုကျမတို့ဟာတောင်းဆိုလို့ရတယ်အစီအစဉ်တွေလုပ်လို့ရတယ်သို့တော်ညာလည်းထိတိယောက်ယောက်လုပ်ဖို့ဟာမရဘူးဒါပေမဲ့လည်းမရတဲ့ဘောင်အတွင်းကကျမတို့တတ်နိုင်သလားလှုပ်ထားတယ်ဥပမာဆိုလို့ရှိရင်ဒီနိုင်ငံမှာတရားဥပဒေစိုးမိုးရေးစင်တာတွေဆိုတာဌာနတွေပေါ့နော်တရားဥပဒေကိုစိုးမိုးရေးကိုမြင့်တင်ပေးမဲ့ဌာနတွေကျမတို့စပြီးတော့ကျမတို့ရဲ့ကော်မတီကနေဥဆောင်ပြီးတော့နိုင်ငံတကာအဖွဲ့အစည်းများရဲ့အကူအညီနဲ့အခုစပြီးတော့ဖွင့်နေပါပြီမန္တလေးမှာတခုမြကြီးနားမှာတခုလာရှိုးမှာတခုဒါနဲ့နောက်ဆိုရင်ဒီတိုင်းပြေလုံးကိုချဲ့သွားဖို့ကျမတို့အစီအစဉ်ရှိပါတယ်။ဒါအင်မတန်မှကန့်သတ်ထားတဲ့ကျမတို့ရဲ့လုတ်ပိုင်권တွေကလုတ်တဲ့ကိစ္စပါ။ဒါတဲ့ပို့ပြီးတော့ထိရောက်စေခြင်းရောနိုဗ ెంబ ာလ10ရက်နေ့မှာ NLD ကိုမဲပေးပါလို့ကျမပြောပြရစီ
။တက္ကိုင်ဖွံ့ဖြိုးရေးပါတီကငိမ့်စာဘိုလ်ချုပ်ကြီးဦးလာထေဝင်းနဲ့ NLD ပါတီကဒေါခင်မျိုးတွင်တို့ဟာဇယတိရီမျိုးနဲ့ပြည်သူ့လွတ်တော်အတွက်ရှင်မြန်ကြမှာဖြစ်ပါတယ်။ဟောပြောပွဲကိုဒေသခံ1000နီးပါးလောက်တက်ရောက်ကြပြီးဇယတိရီမျိုးနယ်အတွင်းကဒေသခံတွေမကဘဲအနီးဝန်းကျင်ကတက်ကုန်းရမဲသိန်းဥတ္တရတိတိပြမနာစတဲ့မြို့နယ်တွေကဒေသခံတွေပါလာရောက်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ